မြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့လက်တွဲပြီးတနိုင်ငံလုံးအတိုင်းအတာနဲ့အထူးသဖြင့်ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာလက်တွဲပူးပေါင်းဆောင်ရွက်မှုတွေကိုအရှိန်မြင့်လှုပ်ဆောင်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာခြားနာရေးဝန်ကြီးကပြောဆိုလိုက်ပါတယ်မြန်မာပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးပါလူသားချင်းစာနာမှုတွေဆောင်ရွက်ပေးပါလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာလက်ထောက်အထွေထွေအတွင်းမှုချုပ်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်အပြီးမှာတိုက်တွန်းပြောဆိုတဲ့အပေါ်တုတ်ပြန်ပြောဆိုလိုက်တာပါဒီကြောင့်လည်းပတ်သက်လို့မတ်စုမွန်ကဆက်ပြီးတင်ပြမှာမှာ
ဟုတ်ပါတယ်လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဦးစလာမူလာဟာပြီးခဲ့တဲ့ဧပြီလ2ရက်နေ့ကနေစပြီးဒီကနေ့ဧပြီလ10ရက်နေ့အထိသူ့ရဲ့မြန်မာပြည်6ရက်တာခီးစဉ်တွင်မှာတော့ရန်ကုန်နေပြီးတော့ရခိုင်ပြည်နယ်ကချင်ပြည်နယ်တွေကိုတွားရောက်ခဲ့ပြီးတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပါဝင်ကာကွယ်ရေးဝန်ကြီးဌာနနေဆက်ရေးရာဝန်ကြီးဌာနလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားထားရေးဝန်ကြီးဌာနကအစိုးရတာဝန်ရှိတဲ့သူတွေနောက်ပြီးတော့ဒုက္ခသည်တွေလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေပါဝင်ဒုက္ခသည်တွေဒေသခံတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ခီးစဉ်ပြီးဒီကနေ့ဧပြီလ10ရက်နေ့မှာတော့မြန်မာနိုင်ငံမှာဘေးဒုက္ခကြုံနေရသူလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့သူတွေအတွက်အစိုးရနိုင်ငံတကာအတိုင်းဝိုင်းနဲ့ပြည်တွင်းဖွဲ့စည်းတွေအနေနဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေအားကောင်းစေဖို့ပူးပေါင်းဆောင်ရွက်ကြပါလို့တိုက်တွန်းပြောကြားခဲ့တာပါ။မြန်မာအစိုးရအနေနဲ့ကလည်းကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့မှအရှိန်ဟုန်မြင့်ဆောင်ရွက်သွားဖို့စီမံကိန်းစီမံချက်တွေနဲ့စနစ်တကျစီစဉ်နေရှိပါတယ်လို့လက်ထောက်တွင်မူကျုပ်ရဲ့ခီးစဉ်တွင်ကိုရိုင်းတွဲဆောင်ခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါရယ်
ကုလသမဂ္ဂလက်တွဲလှုပ်ဆောင်မှုတွေကတော့တနင်္ဂနွေလုံးတိုင်းတာအနေနဲ့ပေါ့နော်ကျွန်တော်တို့ဂျိုက်ပွဲဆောင်နေတဲ့ပတ်သက်တာရောပြည်ပခန့်တွေဖြစ်တဲ့ဒေသတွေမှာရောဆောင်ရွက်တာတွေရောကျန်တဲ့လူမှုဒီဘခွင့်ပြုထုတ်တဲ့ကိစ္စတွေမှာရောကျွန်တော်တို့ MOU နဲ့ထိုးပြီးတော့ဆောင်ရွက်တဲ့ကိစ္စတွေမှာအဓိကတော့ပြည်သူ့ကြိုးရှိဖို့ဥတည်တာပေါ့နော်သူတို့လည်းပြည်သူ့ကြိုးရှိဖို့ကူညီမယ်ဆိုရင်တော့ပြည်သူ့ကြိုးရှိမဲ့ကိစ္စများနဲ့ပတ်သက်ပြီးကျွန်တော်တို့ MOU ထိုးရင်လည်းကြီးကြပ်ကြနဲ့ဆောင်ရွက်ပါလေသူတို့ပြင်ဧည့်သည်လာရတဲ့ကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်နဲ့ဥပေါင်းဆောင်ရမယ်ဆိုတဲ့ဟာကိုကျွန်တော်လက်ပြပြတယ်ကျွန်တော်လက်ရှိဆောင်ရနေတဲ့အခြေအနေတွေကိုလည်းပြောပြတယ်ပေါ့နော်ပြောပြတဲ့အခါကျတော့သူတို့ဥပေါင်းဆောင်ရပါမယ်ကူညီပါမယ်လို့ပဲပြောသွားတာပဲခင်ဗျာ
ကုလသမဂ္ဂလက်ထောက်တွင်မူချုပ်ရဲ့ခီးစဉ်တွင်အထူးသဖြင့်ရခိုင်ပြည်နယ်တွင်ကွင်းစင်းလေးလာကြီးစုခဲ့ပြီးတဲ့နောက်မှာတော့လူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်မှုတွေနဲ့ပတ်သက်ပြီးတော့ကုလအနေနဲ့ပို့ပြီးတော့မှလက်တွဲပူးပေါင်းဆောင်ရွက်နိုင်မယ်လို့မျှော်လင့်ကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ
်ပြင်ဆင်မှုတွေတွေ့ရတယ်ဒါပေမဲ့တကယ်အခက်အခဲကဘာလဲဆိုတာလေသူကျင်ရသဘောပေါက်သွားမယ်ဆိုရင်တော့ပို့ပြီးတော့ပူးပေါင်းဆောင်ရွက်မှုတွေကပိုကောင်းလာမယ်လို့ကျွန်တော်အနေနဲ့ယူဆရတယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုအဆင်နှင်းဖြစ်တဲ့အကြောင်းရှိတယ်။ကျွန်တော်တို့လည်းဒီ arrangement တွေလည်းပြင်ဆင်ထားမှုတွေလည်းအကြည့်ကြကျွန်တော်တို့လုပ်ထားပြီးပြီ။စာချုပ်တွေလည်းရှိထားတယ်သဘောတူချက်လည်းရှိတယ်။ဒါပေမဲ့ဘာလို့မဆနိုင်သေးလဲပေါ့နော်။အဲ့တော့ဒါဒီမှာလည်းသူတို့စက်တဲဝင်ဝင်သူတို့တိပြီးတော့ပူးပေါင်းဆောင်ရွက်မှုတွေလုပ်မယ်ဆိုရှင်ပိုကောင်းလာပေါ့နော်။ဘုရားမှာလည်းတော်တော်ဒုက္ခရောက်တယ်။ဘိုးရွာရင်ဟိုနှမ်းကြရင်ဘာဖြစ်နိုင်လဲ။ဒါအကုန်လုံးကျွန်တော်တို့သိတယ်။ကျွန်တော်ကလည်းဒီမှာလက်ကမိုးအဆင်နှင်းဖြစ်နေပြီဆိုရင်တော့ဒါစတဲ့နေရာမှာမြန်မြန်စပြအောင်လို့အားလုံးဝိုင်းဝန်းကူညီပေးရင်တော့ပိုကောင်းမယ်လို့ကျွန်တော်အနေနဲ့ယူဆတာပါတော့
။ရခိုင်ပြည်နယ်အတွက်တင်တာမကဘဲနဲ့အထူးသဖြင့်ကတော့ကချင်နဲ့ရှမ်းပြည်နယ်တွေမှာလူသားချင်းစာနာမှုအကူအညီပေးရေးတွာလာခွင့်တွေတည်တာထင်ရှားစွာဆုပ်ယုပ်သွားခဲ့ပြီးတော့ဒီလူသားချင်းစာနာမှုဆိုင်ရာအသက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဖျက်တောက်လိုက်မယ်ဆိုရင်ဒုက္ခသည်တွေပိုပြီးဒုက္ခရောက်ကုန်ကြတော့မှာလို့လည်းဆိုရင်မကင်ထည့်သွင်းပြောကြပါရယ်။ဒါကြောင့်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်တဲ့သူတွေလက်ထက်အရောက်သွားနိုင်မှုတွာခွင့်ပေးပါလို့လည်းသူကတောင်းဆိုထားပါရယ်။ကချင်စီရေးဟာကမ္ဘာအရှိကြဆုံးအမေလျော့ခံပြည်ပခတစ်ခုအနေနဲ့ထည့်သွင်းပြောကြားခဲ့တဲ့အပေါ်မှာတော့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ Treasurer နဲ့ဖွံ့ဖြိုးရေး Foundation ကကချင်မျိုးသမီးရဲ့လှုပ်ရှားသူဒေါ်နန်ပူကကုလသမဂ္ဂအနေနဲ့လည်းဒီထက်ပိုပြီးတော့မှထိရောက်တဲ့ကူညီထောက်ပံ့မှုတွေပေးပါလို့မြေတားရက်ခံပါတယ်။ပြောမယ
်ဆိုရင်တော့ဒီကျမတို့ကချင်ပြည်နယ်ကတကယ်ပဲအမေလျော့ခံဖြစ်နေတယ်ပေါ့။2017ကနေဒီကချင်ပြည်နယ်ကစစ်ပြေးဒုက္ခသည်တွေကိုဆက်ပြီးတော့ထောက်ပံ့မှုရတဲ့အတိုင်းလိုအပ်နေတယ်ဆိုတာကိုကျမဖော်ပြချင်ပါတယ်။ကုလရဲ့ထောက်ပံ့မှုရဲ့ဆော့ဆော့ဆော့လာတဲ့အခါကျတော့ဒီကုလသမဂ္ဂရဲ့လူသားချင်းစာနာထောက်ပံ့မှုရပို့ပြီးတော့လိုအပ်နေတယ်ဆိုတာကိုပြောချင်တယ်ပေါ့နော်။ကုလသမဂ္ဂရဲ့ထောက်ပံ့မှုကပို့ပါတယ်ဒါပေမဲ့ပို့တဲ့ရခိုင်တော့အကုန်လုံးမရောက်ဘူးပေါ့နော်။အဲ့လိုမဖြစ်အောင်ပေါ့နော်တကယ်ပဲကုလသမဂ္ဂရဲ့ထောက်ပံ့မှုတွေကတကယ်မြန်မာတွေဒုက္ခရောက်တဲ့သူတွေစီကိုအရောက်ပို့နိုင်ဖို့ရန်အတွက်ရန်လုံးပြည့်ပို့နိုင်ဖို့ရန်အတွက်လည်းအင်တာမအရေးကြီးပါတယ်။ဆိုင်ဆိုင်ကုလ UN ရဲ့admin cost တွေမှာပဲအများကြီးသုံးပြီးတော့တကယ်လိုအပ်တဲ့နေရာကိုပေးတာကတော့ရခိုင်လုံးအရင်နည်းနေဆိုတဲ့အခြေအနေကိုတွေ့ရတယ်ပေါ့အဲ့ဒါကြောင့်မလို့ကုလသမဂ္ဂရဲ့ထောက်ပံ့မှုတွေကတကယ်လိုအပ်တဲ့နေရာကိုပို့ပြီးတော့မှတိရရောက်ပို့ပေးဖို့ရတဲ့အရောက်ပို့ပေးဖို့ရတဲ့တကယ်လိုအပ်တဲ့နေရာကိုပို့ပေးဖို့ရတဲ့လိုအပ်တဲ့
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံတွေကပြည်ပခါရီအဆုံးသတ်ဖို့နောက်ငြိမ်းချမ်းရေးနဲ့ပြည်လည်တည်မြဲရေးဆိုင်ရာကြိုးပမ်းမှုတွေပိုပြီးတော့မှအားကောင်းလာစေဖို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုကုလသမဂ္ဂအနေနဲ့မိဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်ဆိုတာပြောဆိုသွားသလိုရန်ပုံငွေတွေအပူတပြေးလိုအပ်နေတယ်ဆိုတာကိုလည်းသူကြေညာချက်ထဲထည့်သွင်းဖော်ပြထားပါတယ်ရှင်။